ဆက်လက်ပြီးစစ်စတဲအလိဇဘက်ဖြူနင်းသမတီကောင်းစရာကိုချင်းတရားလမ်းညွန်ကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်။တရရှင်များအားလုံးမင်္ဂလာပါရှင်။ Radio Veritas Asia မြန်မာဘာသာအစီအစဉ်ပုဒ္ဓဘူးနေ့ရဲ့တီကောင်းစရာကိုချင်းတရားလမ်းညွန်ကဏ္ဍတင်ဆက်ရဲ့အချိန်ကြလာပြီမို့ကျမစစ်စတဲအလိဇဘက်ဖြူနင်းသက်ကနေဘဝကိုထုစစ်ခြင်းဆိုတဲ့အကြောင်းအရာလေးကိုတင်ဆက်ပေးသွားပါမယ်ရှင်။တော်တာရှင်များရှင်ဒီနေ့အစီအစဉ်လေးမှာဘဝကိုမြည်သည့်အတိတ်ပဲရှိသောဘဝအဖြစ်ဖော်ဆောင်လိုကြပါသည်နည်းဆိုတဲ့မိကုံလေးကိုကိုကိုကိုပြန်မေးရင်အနေငယ်စဉ်းစားသုံးသပ်ကြည့်ကြပါစို့တော်တာရှင်များရှင်ဘဝရဲ့အတိတ်ပဲဆိုတာဘဝကိုထုစစ်ပုံဖော်တဲ့ကာယကံရှင်ကျမတို့တဦးစီရဲ့ဇာနာအတိုင်းသာဖြစ်ပေါ်လာပါတယ်ဒီလိုမိမိဘဝကိုအတိတ်ပဲရှိဖို့မိမိရဲ့ဘဝရည်မှန်းချက်တွေအထမြအောင်မြင်ဖို့ဆိုရင်မိမိရဲ့ဆန္ဒဝရိယစိတ်အားထက်သန်မှုနဲ့အသိပညာရှိဖို့တွေလိုအပ်လာပါပြီဒီလိုဘဝရဲ့အတိတ်ပဲလို့ဆိုတဲ့နေရာမှာလူတယောက်ရဲ့ဘဝမှာမရှိမဖြစ်လိုအပ်တဲ့အလုတ်အကြောင်းကိုပြောပြပြီးဘဝရဲ့အတိတ်ပဲဆိုတာကိုသုံးသပ်ကြည့်စေချင်ပါတယ်သဒ္ဓရှင်အပေါင်းတို့ရှင်သိပံပညာမှာတော့အလုတ်ကိုအတိတ်ပဲဖွင့်ဆိုရမှာအရာဝတ္ထုတစ်ခုကိုအားတစ်ခုနဲ့အကွာအဝေးတစ်ခုတို့ရွှေလျားအောင်ရွှေနိုင်မှသာအလုတ်လုတ်ချင်းမြည်တယ်လို့သတ်မှတ်ဖွင့်ဆိုထားပါတယ်။ဥပမာလူတစ်ယောက်ကကြောက်တုံးကြီးတုံးကိုရွှေအောင်တွန်းတယ်။ဒီကြောက်တုံးကိုဘလောက်တွန်းတွန်းကြောက်တုံးကနေရာကနေမရွှေ့ဘူး။အင်အားတွေဘလောက်ကုန်ကုန်အချိန်တွေဘလောက်ကြာကြာကြောက်တုံးကတလက်မတောင်ရွှေလျားမသွားဘူးဆိုရင်ဒါဟာအလုတ်လုတ်တယ်လို့မခေါ်ဆိုနိုင်ပါဘူးဆိုပြီးသိပ္ပံပညာကဖွင့်ဆိုထားပါတယ်။ဆိုလိုတာကကြောက်တုံးကိုတွန်းတဲ့အခါအဲ့ဒီကြောက်တုံးရွေသွားမှအလုတ်လုတ်တယ်လို့ပြောလို့ရပါတယ်ဒီလိုပါပဲကိုရဲ့ဆန္ဒဝရိယစိတ်အားထက်သန်မှုနဲ့အသိပညာတို့ဟာမိမိဖြစ်ချင်းရောက်ချင်တဲ့ဘဝတစ်ခုကိုရောက်နိုင်ဖို့အားဖြစ်လာမှသာမိမိရဲ့ဘဝဟာအောင်မြင်နိုင်မှာဖြစ်ပါတယ်ကိုကအတိတ်ပဲရှိတဲ့ဘဝတစ်ခုတန်ဖိုးရှိတဲ့ဘဝကိုလိုချင်တယ်ဖြစ်ချင်တယ်ဒီအတွေ့ဘာအားဆိုင်ထုတ်မှုမှမရှိဘာကြိုးစားမှုမှမထည့်ရင်တော့ကြောက်တုံးကိုတနေကုန်မောဟိုက်နေအောင်တွန်းပေမယ်နင်းနေမှမရွေ့သွားတဲ့ကြောက်တုံးတွန်းသူလိုပဲဖြစ်ရပါလိမ့်မယ်သောတာရှင်များရှင်တသနိကဆရာကြီးနှစ်ရှိကလူဘဝမှာဘာကြောက်နေတယ်ဆိုတဲ့ရည်ရွယ်ချက်ရှိသူဟာဘဝမှာဘလို့ပဲနေရနေရတီးခဲနိုင်ကြတယ်လို့ပြောခဲ့ဘူးပါတယ်သောတာရှင်များရှင်လူတိုင်းလူတိုင်းရဲ့ဘဝမှာကောင်းမွန်တဲ့ဘဝအတိတ်ပဲကောင်းမွန်တဲ့ဘဝရည်မှန်းချက်တွေရှိဖို့လိုအပ်တယ်။ဒီလိုမိမိရည်ရွယ်ထားတဲ့ဘဝလမ်းကြောင်းပေါ်လျှောက်တဲ့အခါအခက်အခဲဆိုတာတွေအများကြီးနဲ့ရင်ဆိုင်ရမှာသိချပါတယ်။အခက်အခဲဆိုတာတွေကိုသိခံကြရမယ်။ဒါမှအောင်မြင်မှုတရဖူကိုစုခူးနိုင်ကြမှာဖြစ်ပါတယ်။သိခံခြင်းဟာအောင်မြင်ခြင်းအတွေ့အရင်အနည်းပဲဖြစ်တယ်။ကမ္ဘာကျော်သိပ္ပံပညာရှင်ကြီးအိုင်ဇက်နျူတန်ကအသိပညာမပါတဲ့စိတ်ထက်သန်မှုကအမောင်ထဲမှာရှိတဲ့လူတယောက်ကိုရှာဖွေခြင်းနဲ့တူတယ်လို့ဆိုထားပါတယ်။သောတာရှင်အပေါင်းတို့ရှင်ဘဝမှာအတိတ်ပဲရှိဖို့မိမိရဲ့ဘဝကိုအကောင်ဆုံးတည်ဆောက်နိုင်ချဖို့မှာစိတ်အားထက်သန်မှုရှိုံနဲ့မလုံလောက်ပါဘူး။အလင်းရောင်နဲ့တူတဲ့ပညာရှိဖို့လည်းလိုအပ်ပါတယ်။စိတ်အားထက်သန်မှုတော့ရှိပါရဲ့။အလင်းရောင်နဲ့တူတဲ့အသိပညာမရှိရင်လည်းဘဝကိုကောင်းမွန်စွာထုစေပုံဖော်ဖို့မလွယ်ကူပါဘူး။စာရေးဆရာမဖလီယာကကျွန်ုပ်တို့ယုံကြည်ထားတဲ့အရာတွေနဲ့ကျွန်ုပ်တို့လှုပ်ဆောင်နေတဲ့အရာတွေမတူညီကြရင်ဘဝရဲ့ချမ်းသာမှုကိုမရနိုင်ပါဘူးလို့ဆိုထားပါတယ်။ဘဝရဲ့ချမ်းသာမှုဆိုတာရွှေငွေဥစ္စာတွေနဲ့ပြည့်စုံတဲ့ကိုချမ်းသာမှုကိုဆိုလိုတာမဟုတ်ပါဘူး။ကိုမယုံကြည်တဲ့အရာစိတ်ဆန္ဒမပါတဲ့အရာတစ်ခုကိုလုပ်နေရသူအတွေ့ဘလို့မှစိတ်ချမ်းမြေ့မှုဆိုတာရှိနိုင်မှာမဟုတ်ပါဘူးကိုယုံကြည်တဲ့အရာကိုဆန္ဒနဲ့ကန့်ညီတဲ့အလုပ်ကိုလုပ်မှသာအစွမ်းကုန်တိုးတက်အောင်မြင်နိုင်ကြမှာဖြစ်ပါတယ်သဒ္ဒရှင်များရှင်ဂရိအတွင်းအခေါ်ပညာရှင်ကြီးဆိုကရေတီကဘဝမှာတန်ဖိုးရှိတဲ့အရာတွေအများကြီးရှိပါတယ်ကိုဘဝအတွက်မှန်လဲမမှန်ကောင်းလဲမကောင်းလိုလဲမလိုအပ်တဲ့အရာတွေတန်ဖိုးမဲ့တဲ့အရာတွေအတွေ့သင်စိတ်ကိုအနှောက်အယှက်ဖြစ်မခံပါနဲ့လို့ဆိုခဲ့ပါတယ် ကျမတို့ဘဝအတွက်တန်ဖိုးမရှိတဲ့အရာမမှန်တဲ့အရာမကောင်းတဲ့အရာမလိုအပ်တဲ့အရာတွေကိုခေါင်းထဲထည့်မထားဖို့အရေးကြီးပါတယ်။ကျမတို့ရရှိထားတဲ့လူဘဝဟာအရန်ကိုတိုးတောင်းပါတယ်။စိတ်ပြတ်နေဖို့တီးသိမ့်နေဖို့အချိန်မရှိပါဘူး။ဒီလိုတိုးတောင်းလို့နဲ့လူဘဝမှာလူမသေးသေးပဲနာမည်သေးနေသူတွေတချို့ကတော့လူလဲသေးနာမည်လဲသေးသွားသူတွေတချို့လူလဲမသေးနာမည်လဲမသေးလူသေးတော်လဲနာမည်မသေးသူတွေဆိုပြီး၄မျိုးရှိပါတယ်။ဒီ၄မျိုးတွေကကျမတို့ဘလို့လူမျိုးဖြစ်ချင်ကြလဲ။ဒါကကျမတို့တဦးစီပေါ်မှာပဲမူတည်ပါတယ်။သဒ္ဒရှင်ဓမ္မမိတ်ဆွေအပေါင်းတို့ရှင်။စာရေးဆရာကြီးအယ်ဒန်ကနေ့စဉ်နေ့တိုင်းမှာမိမိအကျိုးအတွက်မပါပဲသူတစ်ပါးအကျိုးဖြစ်ထွန်းမှုအပေါ်အာရုံစိုက်ပါ။သူတစ်ပါးကိုကူညီဖို့သူတစ်ပါးအဆင်ပြေဖို့အတွက်သင်ရဲ့အာရုံကိုစိုက်ထားပါ။မိမိရဲ့ကူညီပေးဆက်မှုကြောင့်သူတစ်ပါးအဆင်ပြေသွားလို့ခံစားရတဲ့ကြည်နဲ့ဝမ်းမြောက်မှုကသင်ဘဝရဲ့တန်ဖိုးသင်ဘဝရဲ့အတိတ်ပဲဖြစ်ပါတယ်။မှန်ပါတယ်။ကျမတို့အားလုံးသိထားပြီးဖြစ်တယ်။အိန္ဒိယနိုင်ငံမှာလူမှုရေးလုပ်ငန်းတွေကိုဘဝပေးကလှုပ်ဆောင်ခဲ့သူငြိမ်းချမ်းရေးနိုဘယ်ဆုရှင်မာသာထရီဆာဟာသူတစ်ပါးဘဝငြိမ်းချမ်းဖို့လှုပ်ဆောင်ခြင်းအပြင်သူမရဲ့ဘဝကိုထုစစ်ပုံဖော်ခဲ့ပါတယ်။သူများချီးမွမ်းလို့လည်းမဟုတ်တဦးတယောက်ရဲ့တိုက်တွန်းမှုချိန်ချောက်မှုကြောင့်လည်းမဟုတ်ပဲသူမရဲ့မုံမြတ်တဲ့စိတ်ရင်းအခံနဲ့ဘဝကိုပေးဆက်ခဲ့ခြင်းသာဖြစ်ပါတယ်။သဒ္ဒရှင်များရှင်အမေရိကန်ကဗျာဆရာကြီးရောဘတ်ဖရော့စ်ကဘဝဆိုတာအလေးချိန်ပမာဏကြီးလေတဲ့တာဝန်နဲ့ဝတ္တရားတို့ပဲဖြစ်တယ်လို့ဆိုထားပါတယ်။တကယ်တော့ဘဝတိုင်းမှာငွေရီယာဒူးကုံတွက်တွေကိုအလွန်အကျွံအာယုံမပြုတ်တင်ပါဘူး။ကျမတို့ဘဝမှာအလုတ်ကိုစူးစားလုပ်ဖို့စိတ်မညစ်ဖို့စိတ်ရှည်တည်ခံဖို့တင်းတင်ရောက်ရဲတတ်ဖို့အရေးကြီးပါတယ်။သဒ္ဒရှင်အပေါင်းတို့ရှင်တကယ်တော့ဘဝဆိုတာတိုးတိုးလေးပါ။ဒီလိုတိုးတောင်းလွန်လာတဲ့လူဘဝမှာမိမိရဲ့လှုပ်အားနဲ့တပားသူတွေရဲ့ဘဝအေးချမ်းနိုင်စေတယ်လို့ကာရဂန်ရှင်ကျမတို့ရဲ့ဘဝတွေကိုလည်းဆိုပြေတာရစီပါလိမ့်မယ်နောက်ဆုံးအနေနဲ့စာရေးဆရာကြီးဥတုခရဲ့စကားလေးနဲ့အဆုံးသတ်ချင်ပါတယ်မိမိလုံးသမျှမှာအကျိုးမနှဲပါစေနဲ့ဆိုတဲ့စကားလေးပါဒီစကားလေးဟာတူတူလေးနဲ့ထိမိလာပါတယ်ဘယ်အလုတ်ဖယ်လုံလုံအများအတွဲအကျိုးဖြစ်ထွန်းစေရမယ်ကိုကိုတိုင်းလေစိတ်ချမ်းမြေမှုရစေရမှာဖြစ်ပါတယ်ဆိုတာကိုတင်ပြရင်ဒီနေ့ကျမရဲ့တီကောင်းစရာကိုချင်းတရားလက်ညွန်ကဏ္ဍလေးကိုဒီမှာတင်ရနာလိုက်ပါရရှင်။သဒ္ဒရှင်ပေါင်းငြိမ်းချမ်းသောဘဝအတ္တတာလေးများကိုပိုင်ဆိုင်နိုင်ကြပါစေရှင်။